စ်သပရီနေ့ကမေရီလင်းပြည်နယ်အနာပေါလစ်မြို့ကကက်ပီတယ်ဂက်ဇက်သတင်းစာတမ်းရုံးခန်းထဲမှာတနသမားတယောက်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားသူအနည်းဆုံး9ဦးရှိနေပါတယ်။ဒဏ်ရာသူတချို့ကဒဏ်ရာတိုက်ဖြန်းပြင်းထန်တယ်လို့ရဲတွေကပြောတယ်လို့ပြစ်ခတ်မှုမှာတန်ရရှိသူကိုတော့ဖမ်းမိထားပြီလို့ပြောပါတယ်။တနသမားဟာဒေသဆန်လိုချင်းနေ့လယ်3နာရီလောက်မှာသတင်းစာတိုက်ရဲ့မှန်တကားကိုဖျက်ပြီးတနက်နဲ့ပြစ်ခတ်ခဲ့တယ်လို့သတင်းခန်းမထဲမှာရှိနေတဲ့ဝန်ထမ်းတွေကိုဆက်လက်ပြစ်ခတ်ခဲ့တယ်တွေ့ရတယ်လို့မျက်မြင်သက်တွေကပြောပါတယ်။အဲဒီချိန်ကသတင်းစာတိုက်မှာအလုံလုံနေတဲ့သတင်းတောက်သူကတော့သူဟာသူ့ခေါင်းကဝင်ပုံးနေတော့တက်တာမှရေးသားခဲ့ပြီးတနက်ပြစ်ခတ်တန်တွေတနက်မောင်းတင်တန်တွေကြားနေရတယ်လို့ဆိုပါတယ်။ပြစ်ခတ်မှုမှာတန်ရရှိသူကိုရဲကဆစ်ဆေးမင်းမြန်းနေကြောင်းနဲ့သူဘာကြောင့်ခုလိုလုပ်တယ်ဆိုတာမသိရသေးကြောင်းပြောပါတယ်။သမရထရမ့်ကတော့ Wisconsin ကနေ Washington ပြန်ဒီပြစ်ခတ်မှုသတင်းကိုကြားရတာဖြစ်ပြီးတေဆုံးတန်ရရသူတွေရဲ့မိသားစုတွေအတွက်ဆုတောင်းပေးနေတယ်လို့ Twitter မှာရေးပါတယ်။ Maryland အုပ်ချုပ်ရေးမှူး Larry Hogan ကလည်း Maryland မြို့တော်မှာဖြစ်ပေါ်တဲ့ခြေကွဲပေါ်ဖြစ်ရတဲ့အတွက်သူအထူးအံ့ဩတောင်းလို့ရကြောင်း Twitter မှာရေးပါတယ်။